ခုတစ်ပတ်မှာဆရီလန်ကန်ဂါဒန်သတင်းစာမှာဖော်ပြခဲ့တဲ့အိန္ဒိယစီရီလိလာသုံးသပ်သူရာဟုကေဘွန်ဆယ်လီရဲ့မြန်မာနိုင်ငံအခြေအနေပေါ်လိလာသုံးသပ်ချက်ဆောင်းပါးကိုတင်ပြပါမယ်။အခုချိန်မှာမြန်မာနိုင်ငံကစီရီတိုက်ခိုက်မှုတွေဟာမြောက်ပိုင်းညီနောင်မဟာမိတ်ဖွဲ့တွေကတိုက်ခိုက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းမဟုတ်တော့ဘဲသခိုင်းတိုင်းနဲ့မကွေးတိုင်းတွေကပြန့်နှံ့လာနေပြီလို့သူကဆိုပါတယ်။ခုဆိုရင်အိန္ဒိယနိုင်ငံမိုးရီမြို့နယ်ဆက်သွယ်ထားတဲ့အဝေးပြေးလမ်းမပေါ်မှာရှိတဲ့အဓိကကျတဲ့သခိုင်းတိုင်းကခန့်ပတ်မြို့ကလေးတော်လိုင်းအင်အားစုတွေကတည်ယူလိုက်တာတွေ့ရတဲ့အတွက်အိန္ဒိယဆိုရအနေနဲ့စိုးရိမ်ပူပန်မဲ့အခြေအနေရှိနေပြီလို့သူကသုံးသပ်ထားပါတယ်။အခုဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေဟာတရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုံသွယ်ရေးရဲ့ဆက်သွယ်ရေးလမ်းကြောင်းကိုပိတ်ထားလိုက်တယ်လို့ပဲ PDF ဖွဲ့တွေတည်ယူလိုက်တဲ့ခန့်ပတ်မြို့ဟာဆိုရင်လည်းအိန္ဒိယနိုင်ငံဘက်ကဆက်သွယ်တဲ့လမ်းကြောင်းအတွက်အရေးကြီးတဲ့မြို့တစ်မြို့ဖြစ်ပါတယ်။
中方高度关注缅北冲突态势，对武装冲突升级并造成。
တရုတ်ဆိုရဟာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ချက်အမျိုးမျိုးထုတ်ထားပါဗျ။တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေနဲ့ပတ်သက်လို့ချက်ချင်းအပြစ်ရကြဖို့တိုက်တွန်းထားပြီးဒီတိုက်ခိုက်မှုတွေကြောင့်မကြေမနက်ဖြစ်ရကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောထားပါဗျ။အခုဆိုရင်မြန်မာနိုင်ငံကစစ်ရေးပြိပခါတိုက်ခိုက်မှုတွေဟာအိန္ဒိယနယ်စပ်တကားဝကိုရောက်လာပြီးဖြစ်တဲ့အတွက်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တက်တက်ကြွကြွပြောဆိုဆောင်ရွက်နေတယ်လို့ပဲအိန္ဒိယနိုင်ငံကလည်းထိထိရောက်ရောက်ပြောဆိုဆောင်ရွက်တင်ပြီလို့စစ်ရေးလီလာသုံးသက်သူဘွန်ဆဲလီကပြောထားပါတယ
်။ရှေးဦးစွာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ကအမှားစကားပြောကြားရမှာပြီးခဲ့တဲ့ရက်ပိုင်းတွင်ရှမ်း
ဒါအပြင်မြန်မာနိုင်ငံမှာတိုင်းအသာလက်နက်ကိုင်အဖွဲ့တွေနဲ့ PDF အဖွဲ့တွေဟာစစ်ကောင်စီကိုအလဲထိုးအနိုင်ယူနိုင်မို့ဆိုရင်နေဆက်ဒေတာကမြို့ရွာချုပ်ကိုတင်ပိုက်နိုင်အောင်နေမှာကပဲစစ်ကောင်စီဌာနချုပ်တရှိတဲ့နေပြည်တော်ကိုပါချိန်ချောက်နိုင်မို့လို့ပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါဆိုးရရဲ့အောက်ချုပ်ရေးအဖွဲ့အစည်းတွေလူမျိုးရေးအဖွဲ့အစည်းတွေလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေပေါ်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်တို့ကျူပေါ့ရဲ့ဒီ၃ခုတော့ရှိပါ
ဒါကြောင့်လည်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တော်လှန်အင်အားစုတွေအနေနဲ့နေပြည်တော်အထိဆက်ပြီးထိုးဖောက်နိုင်မလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်ရအောင်မယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်။အခုဆက်လက်ပြီးအမေရိကန်ရေနံကုမ္ပဏီ Chevron ဟာမြန်မာနိုင်ငံကပိုင်ဆိုင်မှုအလုံးကိုရောင်းချပြီးထွက်ခွာတော့မယ်လို့ပြီးခဲ့တဲ့ February ကကြေညာထားပေမဲ့အမေရိကန်အစိုးရကပိတ်ဆို့အရေးယူမှုချမှတ်လိုက်တဲ့မြမရေနံနဲ့တဘာဝတံငွေလုပ်ငန်းကလုတ်ကင်နေတဲ့ဂျန်နာကန်းလွန်တဘာဝတံငွေစီမံကိန်းမှာဆက်လက်လုတ်ကင်နေစေဖြစ်တယ်လို့ဖော်ပြထားတဲ့နိုဝင်ဘာလ10ရက်က Nikkei Asia သတင်းကိုတင်ပြပါမယ်။ Chevron ကုမ္ပဏီဟာပြောထားတဲ့အတိုင်းမြန်မာနိုင်ငံကနေလုံးဝမထွက်ခွာနိုင်သေးပဲရန်နာဓာတ်ငွေစီမံကိန်းကပိုင်ဆိုင်မှုတွေကိုဒီလုပ်ငန်းကကုမ္ပဏီပိုင်ရှယ်ယာတွေကိုထုတ်ရောင်းရမှာအခက်အခဲတွေ့နေတာကြောင့်ဖြစ်နိုင်တယ်လို့သတင်းကသုံးသပ်ထားပါတယ် Chevron ကုမ္ပဏီဟာမြန်မာနိုင်ငံကနေထွက်ခွာတော့မှဖြစ်တဲ့အကြောင်း2022ခုနှစ်ဇန်နဝါရီလကကြေညာခဲ့တဲ့နောက်ရန်နာသဘာဝဓာတ်ငွေတူးဖော်မှုစီမံကိန်းရဲ့41ရာခိုင်နှုန်းအပါအဝင်မြန်မာနိုင်ငံကကုမ္ပဏီရဲ့ပိုင်ဆိုင်မှုအလုံးကိုကနေဒါကုမ္ပဏီ MTI Energy ကိုရောင်းချမှာဖြစ်တဲ့အကြောင်း2023 February ကကြေညာထားတာဖြစ်ပါတယ်။အမေရိကန်ဆိုရဟာအောက်တိုဘာလ31ရက်ကမြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE ပေါ်ပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ရမှာအမေရိကန်လုပ်ငန်းတွေအနေနဲ့မြမစစ်ကောင်စီထိန်းချုပ်ထားတဲ့ MOGE အတွက်ဗန်ဒါရေးဝန်ဆောင်မှုတွေမပေးဖို့ကန့်တတ်လိုက်တာအတွက်မြမနိုင်ငံက Chevron ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကနေဒါ MTI ကုမ္ပဏီစီကိုလွှဲပြောင်းရောင်းချမှုအပြီးသက်ရမှာအခက်အခဲရှိနေတာဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်ရန်နာသဘာဝတံငွေစီမံကိန်းမှာ Chevron ကုမ္ပဏီရဲ့ပိုင်ဆိုင်မှု28ရာခိုင်နှုန်းရှိခဲ့ရကနေ2022ခုနှစ်မှာပြင်သစ်ရေနံလုပ်ငန်း Total Energy ထွက်ခွာသွားတဲ့နောက်ပိုင်ဆိုင်မှုပမာဏ 41.1 ရာခိုင်နှုန်းထိတိုးလာတာဖြစ်ပါတယ်။ရန်နာစီမံကိန်းရဲ့ကျန်တဲ့အစုရှယ်ယာတွေကိုတော့ထိုင်းနိုင်ငံပိုင်စွမ်းအင်ကုမ္ပဏီ PTTEP နဲ့စစ်ကောင်စီထိန်းချုပ်ထားတဲ့ MOGE တို့ကပိုင်ဆိုင်တာဖြစ်ပါတယ်။စစ်ကောင်စီကထိန်းချုပ်ထားတဲ့စွမ်းအင်ဝန်ကြီးဌာနကတော့အခုလို Chevron ကုမ္ပဏီရဲ့လွှဲပြောင်းရောင်းချမှုကြန့်ကြာနေတာကုမ္ပဏီနဲ့သာသက်ဆိုင်ပြီးဝန်ကြီးဌာနကဘာမှဝန်ဆွတ်ဖို့မရှိတဲ့အကြောင်း Nikkei Asia ကိုအကြောင်းပြန်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RFA ရုံးချုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ်